မြန်မာနိုင်ငံကို30ကြာခင်းခဲ့ဖြစ်ဒီကနေ့ရောက်လာတဲ့ဂျပန်နိုင်ငံဆိုင်ဝန်ကြီးတာရိုကိုနိုဟာဒီကနေ့မှာတော့ရန်ကုန်မြို့ကစစ်တွင်းချဆုံးသူဂျပန်စစ်တီတွေမြုပ်နှံထားတဲ့တင်းကျိုင်းကိုတွားရောက်ကာရဝပြုပါတယ်ဂျပန်နိုင်ငံဆိုင်ဝန်ကြီးဟာမနေ့ပြန်မှာတော့မြန်မာနိုင်ငံဆိုင်ဝန်ကြီးလည်းဖြစ်နိုင်ငံတော်အထိုင်းနိုင်ငံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်ခီးတဲ့အတွင်းဂျပန်နိုင်ငံဆိုင်ဝန်ကြီးဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံဘူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံလိမ့်မယ်လို့လည်းညွှန်လင်းရပါတယ်။စနေနေ့မှာတော့မကြာသေးခင်တုန်းကတကြောပြန်ပြိပခါပြီးကျုံးခဲ့ရတဲ့ရခိုင်ပြည်နယ်ကိုတွားရောက်မှာပါ။ဂျပန်နိုင်ငံဆိုင်ဝန်ကြီးရဲ့ခီးစဉ်မတိုင်မီမနေ့တုန်းကတော့ပြီးခဲ့တဲ့လတည်းဖမ်းဆီးခံခဲ့ရတဲ့ Reuters သတင်းဌာနကမြန်မာသတင်းသမား2ဦးကိစ္စအပါအဝင်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့စိုးရိမ်မကင်းစရာတွေကိုမြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးမှဖြစ်ကြောင်းဂျပန်ဆိုရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီဒဲရှုဂါကပြောဆိုထားပါတယ်။လူလတ်စွာထုတ်ဖော်ပြောဆိုခွင့်အခြေခံလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာနိုင်ငံတကာအတိုင်းအဝန်ကအလေးထားတဲ့စံတမိုးတွေဖြစ်ကြောင်းလဲမနေ့တုန်းကတိုကျိုမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။